โอเคปอมพ่อดร.รีมอนเทวะครับကျွန်တော်တို့ကိုကိုကိုအဆုံးစီရင်မှုနဲ့ပတ်သက်ပြီးတော့ဘာကြောင့်ဖြစ်တာနဲ့ဘယ်လိုကာကွယ်နိုင်တာတွေကိုပြီးခဲ့တဲ့အပတ်တွေကအဓိကပြောခဲ့ပြီးမှဒီတစ်ပတ်တော့ဆရာရင်ကာကွယ်ရှင်ချက်ဒီဘေးကကူညီနိုင်တာကဘို့အရေးပါနိုင်တာအတွက်ဒီဘေးကကျူးသိနိုင်မယ့်လက္ခဏာတွေကိုအဓိကပြောမှာပါဆရာအဲ့ဒီတော့အရင်ရေဘူးရလက္ခဏာတွေတုံးကားတော့ဒီဆွတ်ရုပ်တဲ့လက္ခဏာတွေပေါ့နော်စိတ်တက်ကြပြီးစိတ်ဖိစီးပြီးတော့ကိုကိုကိုမနှင်းမြို့အဖြစ်တင်လာတာမပျော်တော့ပဲမစားခြင်းမတောက်ခြင်းစိတ်နဲ့တူတယ်ရှောင်ဖပယ်နေပြီးတော့မျောလင်းချက်မရှိတော့တာတွေကိုပြောခဲ့တာမို့အခုဘေးကထင်းနေရှိနိုင်မှာမျိုးကိုဆက်ရှင်းပြလို့ရမှာဆရာကြီ
းအဓိကကျွန်တော်တို့စောက်ကြည့်ရမှာတော့သူ့ရဲ့စိတ်နဲ့စိတ်ထားပေါ့လေလုံးဝအရင်နဲ့ဆိုင်ပြောင်းနေတော့တယ်အရင်တော့ positive ဖြစ်တဲ့လူတယောက်တက်တက်ကြွကြွရှိတယ်လန်းလန်းဆန်းဆန်းရှိတယ်အဲ့မှာကျတော့အကုန်လုံးကသူက negative ဖြစ်သွားတယ်သူ့ကိုသူမြင်တဲ့အတွေ့အခေါ်အဝင်းကျင်ကသူကမြင်တဲ့အတွေ့အခေါ်အဲ့ဒီဟာတွေကတော့ပြောင်းလဲသွားပြီးတော့ negative ဖြစ်သွားတော့အလုံးကသူ့အတွက်ကတော့မုံမိုက်တဲ့နေရာမှာနေရတယ်လို့ဖြစ်နေတော့အဲ့ဒါကထူးခြားသောပြောင်းလဲမှုကြီးတစ်ခုဖြစ်သွားတယ်အဲ့တော့အစားမစားချင်တာမတောက်ချင်တာတပိုင်းပေါ့လေသူ့ရဲ့နေပုံထိုင်ဖို့ခံမှုရကွာပြောင်းသွားပြီးသူကသူ့ရဲ့အတွေ့အနေနဲ့ဒီမိနေမျောနေတာများတယ်သူ့ရဲ့အတွေ့အကြုံနဲ့ကျန်တဲ့လူတွေနားထဲမှာမဟုတ်ပါဘူးဆိုတော့သူလည်းမပြောတော့ဘူးပေါ့နော်အဲ့တော့အဲ့ဒီလူကို engage လုပ်ပေးဖို့ပေါ့လေကျွန်တော်တို့ကသူ့ကိုပံ့ပိုးပေးဖို့သူ့နားမှာရှိနေပြီးတော့သူ့စိတ်ကဘယ်လိုခံစားမှုရှိလဲဆိုတော့နားလဲအောင်နေမြန်ပြီးတော့အံပိုးပြီးဘလို့ရအဲ့ဒါအဓိကပါပဲ
ဟုတ်ကဲ့ဆရာကြီးနောက်ရောဘလို့လက္ခဏာမျိုးတွေကိုရှာကြည့်တင်လေးလဲဆရာကြီ
းအဲ့မှာတခါသူ့ရဲ့စိတ်တွေစိတ်ထားကိုနည်းနည်းပေါ့ပေါ့သိလာပြီဆိုလို့ရှိရင် तू ဘာကြောင့်အဲ့လိုတွေးနေရတာလဲဘလောက်ကြီးအဆုံးကြီးသူတွေးထားလဲဆိုတော့အဲ့ဒါ suicide မှာကျွန်တော်က suicide ideation လို့ရှိတယ်အခြေအနေကတော့သိပြီးတော့စိုးသွားတယ်ငါတော့ထပ်ပေါ်မရှိတော့ဘူးဒီနည်းပဲဖြည့်ရှင်းလို့ရတယ်လို့သူ့စိတ်ကတွေးနေတယ်ဆိုလို့ရှိရင်အဲ့ဒါလေးကိုကနည်းနည်းလေးသူ့စိတ်ကနေပြီးတော့ညှောက်ပြီးပြီးဖို့နည်းနည်းမေးဆန်းကြည့်လို့ရတယ်သူ့အတွေ့ရတော့အဲ့ဒီမှာတော့ negative ဖြစ်နေပြီးအတွေ့ရဆိုတော့ပါနေတယ်ဒါတို့သူချက်ချင်းထောက်ပြလို့လည်းမရဘူးသူကခံစားချက်ကိုသူ့ကိုထွက်လာအောင်ဖြည်းဖြည်းပြောဖို့ဆိုလို့ရှိရင်အချင်းအနည်းငယ်ပေးရမယ်အကင်းထုတ်ထားပေးရမယ်အဲ့တော့မှသူ့ရဲ့အတွေ့အကြုံတည်တဲ့အခါမှာ suicidal ideation ကနေပြီးတော့ actively suicidal ဖြစ်လာတဲ့အခါကျလို့ရှိရင်သူက suicide plan စလုပ်တော့မယ်လေဥပမာ overdose ကျုံမယ်ဆိုတဲ့စီးတွေပဲသိသိထားတာရှိရှိမယ်နည်းနည်း unusual behavior တွေပေါ့နော်ကိုတဲ့ဒီရည်တည်သွားပြီဆိုလို့ရှိရင်ဒါမေးလို့ရတယ်ဘလို့အကျဉ်းစီရှိနေပြီလေသူကထုတ်ဖော်ပြောလာတဲ့အနေထားရောက်လာတယ်အဲ့ဒါဒီထားရောက်လာတယ်ဆိုလို့ရှိရင်အဲ့ဒီဟာတွေကျွန်တော်ကာကွယ်ပြီးတော့အဲ့ဒါတွေဖယ်ရှားပေးရမယ်သူ့ကိုစောင့်ကြည့်ပေးရမယ်နောက်သူ့ရဲ့တက်တောင့်သက်သာရှိအောင်ကောင်ဆယ်လင်းလိုဟာမျိုးကျွန်တော်ပေးရမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီသတိထားကြည့်တဲ့လက္ခဏာတွေရှိသေးလားဆရာ
နောက်တစ်ခုကျွန်တော်ပြောချင်တာခုနအဆုံးမစီရင်ခြင်းမှာအဆုံးစီရင်ခါနီးမှာခုနပြောတဲ့ဘာဒီမှာကျွန်တော်ကြည့်ဖို့လိုလဲဆိုလို့ရှိရင်လူတစ်ယောက်က sense of hopelessness ပေါ့လေဘလို့မှဒီတွေ့နေကြီးကနေထွက်လို့တော့မရတော့ပါဘူးပြိမိနေပြီအဖြေချော်လို့မရတော့ဘူးအဆုံးစီရင်တာကသူ့ရဲ့အကောင်းဆုံးနည်းလမ်းသူ့စိတ်ကပေါ်လာပြီဆိုလို့ရှိရင်တော့အဲ့ဒါအဆုံးစီရင်ဖို့အကြောင်းနဲ့အများကြီးအများကြီးလေးစားတယ်အဲ့တော့ကျွန်တော်စောင့်ကြည့်ဖို့ဟာတို့တာကတော့သူ့ရဲ့ sense of hopelessness ဘဝကိုတော့ရှုံးပေးပါပြီဆိုတော့အနေထားမျိုးရောက်တည်တည်သူစပြောလာပြီပြီးလို့ရှိရင်တော့အခြေအနေကသူကဒါဘုပဲထိုင်စဉ်းစားနေဆိုလို့ရှိရင်လည်းပဲသိဖို့လိုတာကဒီအတွေ့အကြုံတစ်ခါလိမ့်မပေါ်လာတာပဲလားတနည်းကို၃ကလေးကပေါ်နေလားတစ်ချိန်လုံးမှဒါပဲစဉ်းစားနေလားအခြေအနေမှာဒါပဲစဉ်းစားနေလို့ရှိရင်တနည်းတော့ဒီလိုကဒါလုတော့မယ်ဆိုတော့အနေထားမှာတွေ့တယ်ဒါကြတဲ့ချို့ကလည်းပဲ suicide note တွေကသူစရေးတဲ့အစစ်ရောက်တာတွေရှိတယ်ပေါ့လေ။မှားတမ်းချွေခဲ့ကြတာတို့အဲ့လိုအခြေအနေမျိုးကိုစောင့်ကြည့်ပြီးတော့ဖြစ်လာပြီဆိုလို့ရှိရင်တော့တက်ဆိုင်ရာသူ့ရဲ့အစီအဖြစ်မဲ့နေရာမျိုးကိုကျွန်တော်တို့ပို့ဆောင်ပေးပြီးတော့ကုသပေးဖို့လိုပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့လက်ရှိမှာကအထွေထွေတက်တနာတွေပေါ့နော်။အများစုကျုံနေရပြီးတော့ဒီအဆုံးစီရင်နိုင်စေတဲ့ဒီကြီးမားတဲ့စိတ်ဖြစ်စုမှုကြီးဖြစ်နေတဲ့အနေထားကိုဘလို့ကြိုက်တယ်ဖို့အကြံပြုချင်လဲဆရာကြီ
းအခြေအနေကတော်တော်လေးတော်တော်ဆိုးဝါးတဲ့အခြေအနေပေါ့ဗျာကျွန်တော်အများအားလည်းပေါ့လေကိုယ်နဲ့မပတ်သက်ဘူးဆိုရင်တော့မှကိုကြားနေတဲ့သတင်းတွေပေါ့လေအဲကိုကလောလောဆယ်အဲ့အနေထားမှမရှိဘူးဆိုရင်တော့မှအဲ့အနေထားမှရှိနေတဲ့ကိုယ့်ရဲ့မိသားစုတွေရွှေဘိုးသားချင်းတွေကိုချစ်ချင်ရင်းနှီးတဲ့လူတွေဘယ်လိုမှရုန်းကန်တရမလဲပေါ့သူတို့ဘယ်လိုပဲအကူအညီပေးရင်ကောင်းမလဲအဲ့လိုစဉ်းစားတယ်ကိုကြီးတို့လည်းမရဘူးအခြေအနေက hopeless ဖြစ်တယ်ဆိုတော့အခြေအနေပေါ့လေနေရာထဲမှာနော်ရွာလုံးချုပ်မိဆိုလိုက်တယ်လူတွေကကတော့ကစင်ကလေးဖြစ်ကုန်တယ်ကလေးတွေကလည်းပဲကြောက်မတရဘူးဒီကလေးတွေကလည်းလူနေတဲ့အရွယ်မှာဘယ်လို atrocity တွေအတိုင်းပြင်နေရတာ။သေတာ၊ကြေတာတွေ၊တတ်တာ၊ဖြတ်တာတွေ။ဒီဥစ္စာ trauma ဆိုတာကစိတ်ထိုင်ရာကြီးပေါ့လေ။ခံစားတဲ့လူတွေကအပြန်တလဲလဲသူပြန်ခံစားနေရတယ်။ညအဲ့လိုဆိုလည်းပဲအိမ်မဆိုးတွေမဲ့တယ်။ဒါ trauma တွေပေါ့လေ။အဲ့ဒါကတကယ်ဖြစ်တဲ့လူတွေကလည်းပဲပိုဆိုးတာပေါ့လေ။ကိုယ့်ရဲ့မိတ်ဆွေသားချင်းတွေခံစားနေရတာကိုခဏခဏကြားသိမြင်ပြီးတော့မချင်မရဲဖြစ်လို့ဆိုရင်အဲ့လူပါလေအဲ့ trauma ထိခိုက်နိုင်တာပေါ့လေ။အဲ့တော့လူတွေတော်တော်များများကဒီဥစ္စာကိုခံစားနေရတဲ့အနေထား collective trauma လူအများစုခံစားနေရတဲ့စိတ်ဝေဒနာကြီးပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒါကြောင့်အခုအချိန်တွေကနေပေါ့နော်သက်သာရာရအောင်ဘယ်လိုအကျံပြုချင်လဲဆရာ
အဲ့ဒီဟာကိုရဲ့ခက်ပေါက်ကတော့ကျွန်တော်တို့ဒီစနစ်ကြီးကပြောင်းလဲမှာပဲ လူတွေရဲ့အနေအထားကပြောင်းလဲမှုရှိမယ်အဲ့တော့ဒီကြားမှာတော့ကျွန်တော်တို့ကလူတွေက resilience ဆိုတော့ရှိရတာဘလို့ပဲကြီးမားတဲ့စိတ်ပြင်းထန်တဲ့ဖြစ်စဉ်မှုကြီးဖြစ်ပေါ်ကြလဲပဲဥပမာ disaster ဆိုတော့ဘေးဥပါကြီးကပ်ဘေးကြီးကျတယ်ဆိုတော့စိတ်နဲ့ခံနိုင်စမ်းကလူတွေမှာဆိုတော့ရှိတယ်ဥပမာကျွန်တော်တို့ကမှကျွန်တော်ခံစားမှုတွေ့ခဲ့ပြီလေ2008ခုနှစ်တုန်းကဖြစ်ခဲ့တဲ့ cyclone Nagis ဆိုလို့ရှိရင်လူတွေတိမ့်နေချင်ပြီးသေပြီးတော့တိမ့်နေချင်ပြီးတော့ display ဖြစ်သွားတယ်ပေါ့ဒါကြတဲ့အိမ်တွေယာတွေအပြေးတွေတက်တယ်ဆိုးရှုံးတယ် losses တွေအများကြီးဖြစ်တယ်ပေါ့လေအဲ့ဒီမှာသူတို့ဖြည့်ဆည်းလို့ပြအောင်ဝေဒနာတွေခံစားရတယ်ဒါပေမဲ့လူတော်များများအဲ့တော့ခံနိုင်ရရှိတယ်အဲ့တော့ကျွန်တော်တို့လုပ်သေးတာကတော့လူတွေကအဲ့ဒီအကြောင်းကိုနားလည်ပြီးတော့ပြောရကြောဝန်ဝန်ပံ့ပိုးပေးခြင်းအပြင်သူ့မှာရှင်ရင်းဆွဲရှိတဲ့ resilience ကျန်တဲ့ခံနိုင်ရည်ကိုပြန်ပြီးတော့ဖွံ့ဖြိုးလာအောင်ပြောရကြောဝန်ပင်ကူညီတဲ့ဥစ္စာကို community participation လို့ခေါ်တာ။အဲ့ဒီအနေအထားပဲကျွန်တော်တို့အခုလက်ရှိတဲ့ကိစ္စကတပြည်လုံးကခံစားနေရတဲ့စစ်ဘေးကြောင့်ဖြစ်တဲ့ဘေးဥပါကြီးပေါ့။ဒါတော့ man made disaster ပေါ့။အဲ့ဒီမှာလည်းပဲကျွန်တော်ပြည်သူပြည်သားတွေကမိမိမှာရှိနေတဲ့ခံနိုင်ရည်ရှိတဲ့ဥစ္စာကိုပြိုးထောင်ပေးဖို့ပြောရကြောရန်ပေးဖို့နားလည်ဖေးမပေးဖို့အဲ့ဒါအဓိကကြတယ်ကျန်စင်သားကြီးတော့တယောက်ချင်းစိတ်ကြကြတဲ့ယောဂဝေဒနာခံစားနေရတယ်လို့အများစုကလည်းပြင်းမနောနယ်ပြီးတော့စိတ်ကြကြတာလည်းရှိတယ်ပေါ့လေအဲ့ဒီမှာကျွန်တော်တို့ပြန်လေပြူထောင်နိုင်ဖို့က resilient ဖြစ်အောင် hope ဆိုတဲ့ဥစ္စာမျိုးပေါ့ညှို့နှင်းချက်ဆိုတော့ယုံကြည်သန်းနိုင်အောင်ကျွန်တော်ပေးဖို့ positive attitude ကြီးကျွန်တော်တို့ပေါ်လို့ဆိုဒီစိတ်ကြကြတော့လေဆိုတော့ negative attitude ဖြစ်တာပေါ့အကုန်လုံးကဆိုးရှုံးနေနော်အဲ့ဒီချိန်မှာအများစုကတော့ကျွန်တော်မိမိကိုယ်ကိုယ်ရဘာသာပေါ့လေ spiritual support နဲ့ပေါ့နော်အဲ့ဒီမှာ support အားကြီးကြီးနိုင်ပါတယ် hope ပေးတာပေါ့နော်အဲ့ရှိနေတဲ့ hope လေးကိုညှော်နှိကြလေးကိုကင်ွယ်ပြီးတော့မှသူကအသက်ရှင်ဖို့လိုတယ်ဆိုတော့ကိုနားလေသဘောပေါက်ထားပြီးတော့အဲ့ဒီမှာပတ်ပိုးပေးဖို့အဓိကကြတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဗျာ